ရှစ်တောင်ရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားဆန်နဲ့တခြားစားတောက်ကုန်ပြက်လက်မှုနဲ့ရင်ဆိုင်လာရရင်အချင်းချင်းဦးစားပေးကူညီပေးကြဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပတဲ့အစည်းအဝေးတွင်သဘောတူညီမှုရရှိခဲ့ပါတယ်။အဲဒီလိုသဘောတူညီမှုရရှိခဲ့တဲ့အကြောင်းမလေးရှားလေယာစပ်ပျိုးရေးနဲ့စားတောက်ကုန်ဖွံ့ဖြိုးရေးဝန်ကြီးမိုဟာမက်ဆာဘူးကမနေ့တောက်ချန်နေ့ကပြောကြားခဲ့တာကိုကိုကပီဗနာမာသတင်းမှာဖော်ပြထားပါတယ်ဒီသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံမှာဆံပြက်လက်မှုနဲ့ကြုံလာရရင်ကြံတဲ့အာဆီယံနိုင်ငံတွေကအဖွဲ့ဝင်နိုင်ငံရဲ့အခက်အခဲကိုဦးစားပေးဖြေရှင်းရမှာဖြစ်တယ်လို့ပြောပါတယ်ကမ္ဘာမှာဆံတင်ဖို့ရောင်းချမှုထိတ်တန့်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဗီယက်နမ်အပြင်ကမ္ဘောဒီးယားနိုင်ငံတွေကမလေးရှားကိုနောက်ထပ်ဆံတင်ဖို့ပေးဖို့တောင်းဆိုလာရင်စဉ်းစားမယ်လို့ပြောကြားခဲ့ကြောင်းလဲဝန်ကြီးမိုဟာမက်ဆာဘူးကပြောပါတယ်ပြည်တွင်းဝယ်ယူစားသုံးမှုနှုန်းရဲ့38%ခန့်နှုန်းကိုပြည်ပကနေတင်သွင်းနေရတဲ့မလေးရှားနိုင်ငံဟာကမ္ဘာမှာဆံအများဆုံးတင်ပို့တဲ့အိန္ဒိယနိုင်ငံကဆံတင်ပို့မှုကန့်သတ်လိုက်တာကြောင့်ပြည်တွင်းလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မှုအခက်အခဲနဲ့ကြုံနေရတာပါခင်ဗျာ